ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဌာနဖြစ်တဲ့ဒီ105မိုင်ဂိတ်မှာမနေ့အစောပိုင်းကဘုံတလုံးပောက်ခဲ့တာကြောင့်လူဝင်မှုကြီးကြပ်ရေးအရာရှိတယောက်သေဆုံးသွားပါတယ်။ဒီဘုံပေါက်ကွဲမှုဟာဝေးရင်စနစ်နဲ့ဖောက်ခွဲတဲ့ဘုံဖြစ်တယ်လို့တရုတ်မြန်မာနယ်စပ်ဒေသခံတွေပြောဆိုပေမဲ့မူဆယ်ရဲစခန်းတာဝန်ရှိသူတွေကတော့တစုံတရာအတည်ပြုချက်ပေးတာမျိုးမရှိသေးပါဘူး။ဒီသတင်းကို VOA ထိုင်းခြေစိုက်သတင်းတောက်ကိုမိုးစောကတင်ပြမှာပါရှင်။
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အချက်အချာနေရာတစ်ခုဖြစ်တဲ့မူဆယ်105မိုင်ဂိတ်မှာဒီကနေ့မနက်9နာရီမိနစ်20လောက်မှာဘုံးပေါက်ကွဲခဲ့တာဖြစ်ပါတယ်ဒီပေါက်ကွဲမှုမှာလူတယောက်သေဆုံးခဲ့တယ်လို့မူဆယ်ဒေသခံအမျိုးသမီးတယောက်ကပြောပါတယ
်ဟုတ်တယ်105မိုင်မှာတဲ့တောင်ချေမှာတဲ့တယောက်တော့သေသွားလို့ပြောပါပဲ
အခြားဒေသခံတယောက်ကတော့သေဆုံးသူဟာလူဝင်မှုကြီးကြပ်ရေးကအရာရှိဖြစ်တယ်လို့အခုလိုပြောပါတယ်အဲ
့ဒီဒီကိမှာပဲတဲ့105မိုင်ဘုံးကွဲတယ်နေရမှာလောကအရာရှိတယောက်ပေါ်တင်ပြီးတော့ပြောတ
ယ်တရုတ်မြန်မာနယ်စပ်ဒေသကစီရေးနိုင်ငံရေးလေ့လာသူဦးအောင်ကျော်စောကတော့ဒီဘုံဟာအဝေးထင်းစနစ်နဲ့ဖောက်ခွဲတာဖြစ်နိုင်ကြောင်းအခုလိုပြောပါတယ
်ပြန်ကားမှချက်ပိုင်းကကားကြီးပေါ်ကားကိုထပ်ပြီးချက်လုပ်တဲ့နေရာမှာမနေ့9နာရီခွဲလောက်မှာအဲဒီကိုကြည့်ထင်းဆိုရတဲ့ဒီလက်ထောက်သူကတော့လောကမှီးတယ်သူကထွက်လာခဲ့မှာအဲဒီဈေးမှာကတ်ရမှာခုံသားတွေကကတ်ထားပြရတယ်ဘုံကသူရရလို့ဒီကနေ့မျိုးမျိုးခွဲရတယ်။သူအဲ့မှာလည်းပေါ်ကြည့်ကြည့်ကြတယ်။အဲသူဘေးမှာရထားတဲ့အဲ့ဒီအိုက်ချက်တစ်ခုအရလည်းတခြားလည်းတခြားပဲပေါ်ဒီပိန်လာနေမှလည်းကျထွက်တာလေ။အဲ့ဒီမျိုးဖြစ်တယ်။
တေဆုံးသူဦးကြည်ထွန်းကလဝကဌာနကတပွင့်နဲ့အရာရှိဖြစ်ပြီးအသက်40ပတ်ဝန်းကျင်ရှိတယ်လို့လည်းပြောပါတယ်။ဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးမူဆယ်မျိုးကမြို့နယ်ရဲစခန်းကိုဆက်သွယ်ကြည့်ရမှာတော့တာဝန်ကျရဲဝန်တန်းကအခုလိုပြန်ကြားပါတယ်။
ဒီမှာဖြစ်ချင်နေတဲ့ပတ်သက်ကျွန်တော်လူကြီးတွေသွားနေတယ်ခင်ဗျာပြန်လာမှကျွန်တော်တို့သိရမှာပ
ါတရုတ်နိုင်ငံစင်ဝါသတင်းဌာနကတော့ဒီပေါက်ကွဲမှုဟာချင်းကိုင်ဘုံဖြစ်တိုင်းကြောင်းဒေသခံတွေကိုကိုးကားပြီးဖော်ပြထားပါတယ်ဒီကနေ့ညနေ4နာရီလောက်အထိတော့ဒီဘုံပေါက်ခွဲတဲ့လက်သက်တရားခံဘသူဆိုတာကိုမဖော်ထုတ်နိုင်သေးသလိုဖန်ဆီးနိုင်တာလည်းမရှိသေးပါဘူးဒီလ14ရက်နေ့တကြံအကြက်နေ့ကလည်းကချင်ပြည်နယ်မြစ်ကြီးနားမြို့အထွတ်မီရထတန်လမ်းမှာဘုံပေါက်ကွဲမှုဖြစ်ခဲ့ပါတယ်ဒီဘုံပေါက်ကွဲမှုမှာတော့တန်လန်းဇလီဖားတော့၃ထုံးလောက်ပျက်စီးခဲ့ပေမဲ့အထီးအခိုက်မရှိခဲ့ပါဘူး